2020သမ္မတရွေးကောက်ပွဲကိုရှုံးနိမ့်ခဲ့တာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့သမ္မတသက်တမ်းအတွင်းတရားဝင်ဆောင်ရွက်မှုတွေမှာတရားစွဲခံရတာမျိုးကနေကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကတနင်္လာနေ့မှာဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့လည်းတရားဝင်မဟုတ်တဲ့ဆောင်ရွက်ချက်တွေကိုတော့တရားစွဲဆိုမှုတွေကနေကင်းလွတ်ခွင့်ပေးမထားပါဘူး။တရားသူကြီး၉ဦးရှိတဲ့တရားရုံးချုပ်ဟာထောက်ခံမဲ့၆မဲ၊ကန့်ကွက်မဲ၃မဲနဲ့အတည်ပြုခဲ့တာပါ။ဘလို့ဆောင်ရွက်ချက်တွေကိုတရားစွဲဆိုနိုင်မလဲဆိုတာကိုတော့အောက်တရားရုံးတွေကဆက်လက်ဆုံးဖြတ်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုတရားရုံးချုပ်ဆုံးဖြတ်ချက်ကြောင့် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိနေတဲ့ Trump ရဲ့အမှုတွေကိုလာမယ့်နိုဝင်ဘာ၅ရက်သမ္မတရွေးကောက်ပွဲမတိုင်ခင်ကြားနာစစ်ဆေးနိုင်မှာမဟုတ်ပါဘူး။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့မယ်ဆိုရင်တော့2020ရွေးကောက်ပွဲနဲ့ဆက်စပ်နေတဲ့စွဲချက်တွေနဲ့ Trump တရားရင်ဆိုင်ရနိုင်ခြင်းရှိပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်တော့ရှေ့နေချုပ်ကိုသူ့စိတ်ကြိုက်ရွေးချယ်ခံရနိုင်တဲ့အတွက်သူ့အမှုတွေပဲဖြတ်ပြနိုင်ပါတယ်။